မြန်မာနိုင်ငံကနေကိုလွန်ဝေးရဖို့ကြိုးပမ်းသူတွေကိုထိုင်းနိုင်ငံကပြန်မောင်းမထုတ်ဖို့နိုင်ငံကလူ့ခွင့်ရေးလှုပ်ရှားမှုဖော်တခုဖြစ်တဲ့ HRW ကတိုက်တွန်းလိုက်ပါတယ်။ကိုလွန်ဝေးပေးစင်းတဲ့လူတွေဟုတ်မဟုတ်ဆိုတာကိုဆုံးဖြတ်နိုင်အောင်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကိုအပြည့်အဝလောက်ကန်ဝင်ပြုဖို့လဲဗိုလ်ထုနေ့ကထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်းဒေသမှာပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကမြန်မာနိုင်ငံတချီလိုက်နယ်စပ်ကိုဖျက်ချော်လာတဲ့တန်ခါနှစ်ပါးအမျိုးသမီးလေးဦးနဲ့အမျိုးသားနှစ်ဦးစုစုပေါင်းမြန်မာနိုင်ငံသား၈ဦးကိုဒေသခံထိုင်းစစ်တပ်ကစစ်ဆေးတွေ့ရှိခဲ့ပြီးပြန်မောင်းထုတ်ခဲ့တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားတာပါမြန်မာနိုင်ငံမှာဆီယနာသိမ်းမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွဲခံရတာကြောင့်ထွက်ပြေးလာသူတွေဟုံးမို့ဆိုတော့ကိုထိုင်းရနာမှာနေစစ်ဆေးတာမရှိဘဲပြန်လွတ်ခဲ့တာလို့လဲဒေသခံသတင်းတွေကိုကိုကဖော်ပြထားတာပါမြန်မာနိုင်ငံကထွက်ပြေးလာသူတွေကိုမောင်းမထုတ်ဖို့လဲ HR ဖွဲ့ရဲ့ဒုက္ခသည်နဲ့ရွှေပြောင်းခြေချသူတွေအခွင့်အရေးဆိုင်ရာဒါရိုက်တာဘေးဖရစ်လက်ကထိုင်းရနာမင်းကိုတိုက်တွန်းထားပါတယ်။လူခွင့်ရေးလှရှားသူတွေသတိပေးနေချိန်မှာပဲနေဆက်ဒေသကအခြေအနေကိုထိုင်းရနာမင်းကိုလည်းလာရောက်ကဲခတ်နေရတယ်ရှိတယ်လို့လည်းဒေသခံထိုင်းသတင်းတောက်တယောက်က VOE ကိုပြောပါတယ်
။အမိတ်လည်းမလာဘူးဘူးလေ။သူ့ကဒီလိုအဆူဆူရောက်ထားတော့တက်တာလေကျွန်တော်တို့တဲ့အဲ့ဘောတကယ်ဖြစ်လာတဲ့နာလို့ဖတ်ပြီးလာမယ်စစ်စစ်နာပြီးသူစစ်စစ်ရှိတယ်ဖြစ်လာပြီလေသူပြီးပြီလေ။အဲ့ဒါပြီးစတဲ့လူလာမယ်
ထိုင်းစစ်တပ်ကြီးကဘိုချိုကြီးနရောင်ဖန်ကြီးကဝတ်ထဲရဆိုရင်လည်းတင်းလာနေတုန်းကပဲနေဆက်ဒေသကိုရဟရင်နဲ့ရောက်ရှိလာပြီးအခြေအနေကိုကြည့်ရှိစစ်ဆေးသွားခဲ့တယ်လို့မြန်မာနိုင်ငံကနေတင်းရှောင်လာသူတွေရောက်ရှိလာနေတဲ့အခြေအနေကိုဆွေးနွေးခဲ့ကြတယ်လို့လည်းဒေသခံတွေနေမှာဖော်ပြကြပါတယ်ခင်ဗျာ